UNFC ကညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်ဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ဟာမြန်မာအစိုးရနဲ့လာမယ့်ဖေဖော်ဝါရီလ23ရက်နေ့မှာ NCA တနိုင်ငံလုံးအပြစ်ရသဘောတူစာချုပ်လက်မှတ်ရေးထိုးမှာဖြစ်ကြောင်းပါတီထိပ်တန်းခေါင်းဆောင်တွေကပြောပါတယ် NCA လက်မှတ်ထိုးပြီးရင်နိုင်ငံရေးဆွေးနွေးပွဲစကားဝိုင်းကိုတက်လှမ်းနိုင်ဖို့ရည်ရွယ်ထားတယ်လို့လည်းဆိုပါတယ်ဒီအချိန်လေးကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါလာမယ့်ဖေဖော်ဝါရီလ23ရက်နေ့မှာမွန်ပြည်သက်ပါတီ NMSP လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ကနေတနင်္ဂနွေနေ့ပြည်ခတ်တက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးသွားမယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကပြောပါတယ
်ဒီစုပြည့်ချက်ချင်းချက်သဘောတူညီချက်ချင်းချက်ကိုကျွန်တော်တို့အစီထိုးမယ်အဲ့ဒါပြည်ရင်တော့ကျွန်တော်တို့ NCA ကိုဆက်ထိုးမယ်အဲ့လိုပေါ့အဲ့ဒီမှာ NCA ထိုးတဲ့အခါမှာကျွန်တော်တို့ဘက်ကဒီဥက္ကဋ္ဌကြီးဆောင်တဲ့ဒီကိုယ်စားလှယ်ဖွဲ့ထိုးမယ်ဟိုဘက်ကတော့နိုင်ငံတော်သာသမင်ခံပုဂ္ဂိုလ်နောက်ပြည်သူတော်ကဝေးဦးကြည့်ဦးကြည့်အဖွဲ့တွေထိုးကြမှာပေါ့ကျွန်တော်တို့ရဲ့ဒီရက်ကတော့ဒီအခြေခံချက်စီးရင်မှလည်းကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲကိုတွားနေလို့ပါအဲဒီရောက်လည်းပဲနိုင်ငံရေးဆွေးနွေးပွဲစကားဝိုင်းကိုအမှတ်နိုင်မှုရာကဒီ NCA စကားပေါက်ကတည်းကပဲဆက်မှတ်နိုင်မယ်ဆိုတော့ကျွန်တော်တို့ NCA ကိုထိုးရခြင်းဖြစ်ပါတယ
်ဖေဖော်ဝါရီလ23ရက်နေ့လက်မှတ်ရေးဆွေးပွဲကိုနိုင်ငံတော်အသံပြင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့သမ္မတကော်မတီဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဆက်ရောက်မယ်လို့သူကဆိုပါတယ်မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်စည်းရုံးတို့ဟာ UNFC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေဖြစ်တယ်လို့ရခိုင်နိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်ဖွဲ့ CBN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့နဲ့တွေ့ဆုံဆွေးနွေးတိုင်းမှာ UNFC အဆိုပြုချက်၈ချက်ကိုတင်ပြခဲ့ပေမဲ့အားလုံးသဘောတူညီမှုတော့မရရှိခဲ့ပါဘူးလက်ရှိလက်မှတ်ထိုးမဲ့သဘောတူညီချက်၈ချက်ဟာအချို့အချက်တွေကိုပြောင်းလဲထားတယ်လို့နိုင်ဝင်းလှကဆက်ပြောပါတယ်
အရင်ကကျွန်တော်တို့ရဲ့စုကြည့်ချက်ငွေမူလရှိချက်ကနေအပြောင်းလဲရှိတယ်ပေါ့လေနော်ကျွန်တော်တို့ရှိချင်ရောက်သူတွေထားတဲ့ရလပေါ်မှာနှစ်ဖက်လက်ခံနိုင်တဲ့အနေအထားပေါ်မှာကျွန်တော်တို့လက်ခံထားတဲ့အချက်ကိုသဘောတရားတော့ဒီနိုင်ငံရေးစုနှုတ်ကိုရလနဲ့အညီအနာဂတ်ပြည်တော်သူ့ကိုကောင်းတဲ့ format ဆိုတဲ့အားကြတော့အချို့ဟာတို့ကြတော့လည်းပဲခက်ခဲဖြစ်နေတဲ့အားတို့ကြတော့လည်းပဲနိုင်ငံရေးစုနှုတ်ကိုဝါရောက်မှာပဲပြောရမယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီလက်ခံလိုက်တဲ့သဘောရှိပါတယ်
မွန်နိုင်ငံရေးတက်ကြွလှုပ်ရှားသူဘလူးကျွန်းဘိုးနဲ့ဆရာတော်ဗတ္တန်တဝရဝန်သအနေနဲ့ကတော့မွန်ပြည်သက်ပါတီကနေ NCA လက်မှတ်ရေးဆိုရေးမှာကန့်ကွက်ဆရာမရှိပေမဲ့လည်းကြိုတင်ပြင်ဆင်မှုလှုပ်ဆောင်ဖို့လိုအပ်နေသေးကြောင်းမိန့်ကြားပါတယ်
အဲဒီသိုးရကစားတော့ဘုံကြီးတို့နေလာတော့မြင်လာတော့ဟိုသဘောတူပါတယ်ဒါပေမဲ့နည်းနည်းလေးစောမလားပေါ့သူကဘာမှကြိုတင်ပြင်ဆင်မှုမရှိဘူးလို့အဲ့လိုယူဆတယ်လက်တလောဖြစ်နေတဲ့ဒီဘုံတို့နေတဲ့ဘောင်းကစကြနေပြီးတော့လာပြီးတော့နေရာယူရတာမျိုးတို့ပါတို့ပေါ့နော်အဲ့ဒါတကူအရင်မရှင်းမနဲ့ဘုံလက်မှသွားဆိုးမယ်ဆိုတော့တမျိုးဖြစ်နေမလားပေါ့
ဒီခင်ကအစီလက်မှတ်ရေးသူကိုလက်မခံတဲ့မွန်ပြည်သက်ပါတီပေါ်မှာတမတော်ဘက်ကနေမွန်မျိုးရာနေနဲ့တော်လိုင်းရင်နေတွေမှာစီးပြခန္ဓာတွေမလုပ်ဖို့တမ်းမြစ်တာမျိုးအကောက်ခွန်ဂိတ်တွေကိုတင်းယူလိုက်တာမျိုးစတဲ့စီးရေးရဖိအားပေးတာမျိုးရှိခဲ့ပါတယ်အစီလက်မှတ်ရေးသူပြည်ရင်အမျိုးသားရေးအတွက်အခွင့်အလမ်းကောင်းတွေပေါ်ထွန်းမယ်လို့မျှော်လင့်ကြောင်းမွန်ပြည်သက်ပါတီဗဟိုလူမှုဆောင်ကော်မတီဝင်နိုင်ဝင်းလှကပြောပါတယ
်ကျွန်တော်တို့ဒီအကောင့်မြင်လာကတော့ NCA ထုတ်ကြီးနေကိုအနေနဲ့လာလာကလူလာခဲ့တဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့သူတို့ဘဝဆရာဝါနဲ့ပြုစုကြည့်ရှင်းနေဆိုတဲ့ဟာအခုနောက်ပေါ်လာမယ်။မြန်မာနဲ့အမွန်သူတို့တို့ကိုကျွန်တော်တို့ဒီဖြေပွားရေးဖြူဖြူဆိုတဲ့အောင်ဒေတာဖြူဖြူဆိုတဲ့အောင်ကျွန်တော်တို့ပါလို့ဆောင်နေနိုင်မလဲ။ကိုယ်စွမ်းကြည့်တဲ့အသာဆောင်ရမှာလေကျွန်တော်တို့ဆောင်ပြေတော့ဖို့အခုနောက်ပေါ်လာမယ်လို့ညွှန်လိုက်ထားပါတယ
်။ NLD ဆိုရလက်ထက်မှာမွန်ပြည်သက်ပါတီနဲ့လာဟုဘွဲ့တို့ဟာပရမဆုံး NC လက်မှတ်ရေးဆိုးမဲ့အဖွဲ့တွေလည်းဖြစ်ပါတယ်ခင်ဗျာ။